မနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာဆိုးဝါးလာနေပြီးတော့စစ်ကောင်စီအနေနဲ့နီလန်းပြောင်းကင်တွယ်ဖြည့်ရှင်းဖို့လာအိုနိုင်ငံမြို့တော်ဗီယန်ချင်းမှာကျင်းပတဲ့အာဆီယံစည်းဝေးပွဲတက်ရောက်နေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဘွန်ကဒီနေ့ဇူလိုင်လ29ရက်နေ့မှာပြောကြားလိုက်ပါတယ
် So our message is we will continue to work with ASEAN and others to do what we can to find stability but
မနက်ငယ်တွင်ကအခြေအနေတွေတည်ငြိမ်လာရေးနီလန်းရှာဖွေနိုင်ဖို့အတွက်ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့နဲ့ဆက်လက်လက်တွဲဆောင်ရွက်သွားမယ်ဆိုတာစစ်ကောင်စီကိုကျမတို့ပြောကြားလိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါဟာစစ်ကောင်စီတွက်ရောမြန်မာပြည်သူတွေအတွက်ပါဆက်ပြီးထိန်းထားလို့မရနိုင်တော့တဲ့အခြေအနေကိုရောက်နေပြီဆိုတာကိုဩစတြေးလျနိုင်ငံကစစ်ကောင်စီကိုသတင်းစကားပားလိုပါတယ်လို့ဝန်ကြီးပန်နီဝေါင်းကအာဆီယံစည်းဝေးပြပမှာသတင်းတော့တွေကိုပြောခဲ့တာပါ။မြန်မာပြည်အာဆီယံရဲ့ကျိုးပမ်းမှုတွေဩစတြေးလျနိုင်ငံကထောက်ခံကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးမတည်ငြိမ်မှုလုံခြုံရေးကင်းမဲ့မှုလူတွေတည်ဆုံရတဲ့အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်ပူပန်ကြောင်းလဲဝန်ကြီးပန်နီဝေါင်းကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့စီးရေးအခြေအနေတွေကြောင့်နိုင်ငံတော်အဝိုင်းစွန့်ခွာထွက်ပြေးရသူ3000ဝန်းကျင်ရှိလာနေပြီလို့လည်းနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ